အာနာသိမ့်မှုကိုအကြမ်းဖက်ဆန့်ကျင်တဲ့ CGM လှုပ်ရှားမှုမှာပါဝင်တဲ့နာမည်ကြီးရုပ်ရှင်တရုတ်ဆောင်တွေအဆိုတော်တွေအပါအဝင်မြန်မာအနုပညာရှင်အတော်များများကိုအာနာသိမ့်စစ်တပ်ကရဇသက်ကြီးပုံမှ905ကကြီးနဲ့အရေးယူဖို့ပြင်ဆင်နေပါတယ်။ဒီအနုပညာရှင်တွေဟာပြည်သူဝန်ထမ်းတွေ CGM လှုပ်ရှားမှုမှာပါလာစေဖို့နဲ့အများပြည်သူအထိတ်တလန့်ဖြစ်အောင်တွေးထုံးနှုတ်ဆောင်မှုတွေကိုသူတို့ရဲ့လူမှုကွန်ရက်ဆာမျက်နှာတွေမှာဖော်ပြနေတာကြောင့်အရေးယူရတာဖြစ်ကြောင်းလဲစစ်တပ်ပိုင်းသတင်းဌာနတွေကဧပြီလ2ရက်နဲ့3ရက်နေ့တွေမှာကြေညာခဲ့တာဖြစ်ပါတယ်။ဖန်ဆီးအရေးယူမဲ့သူတွေထဲမှာတော့ရုပ်ရှင်သရုပ်ဆောင်အကယ်ဒမီဖွေးဖွေးတက်လွန်မြင့်အကယ်ဒမီအင်ဒရာကျော်စင်၊ကော်နီပိုင်ဖြိုးသူ၊မင်းမော်ကွန်၊ပိုပိုအဆိုရောအာဇာနီ၊ကြားပေါက်ချမ်းချမ်းအပါဝင်အနုပညာရှင်40ကျော်ပါဝင်ပြီးနောက်ထပ်အရေးယူမဲ့သူတွေရှိသေးတယ်လို့လည်းပြောပါတယ်။နောက်နာမည်ကြီးအနုပညာရှင်တွေဖြစ်တဲ့ခင်ဝင့်ဝါ၊ညီနန္ဒ၊အောင်မြင့်မြတ်၊ဇန်အောင်၊နိုဘန်ထူး၊ချမ်းမြင့်မောင်ချိုး၊ညီထွတ်ခေါင်၊ဝါစုမိုးဦး၊ကျော်ကျော်နန္ဒ၊ရဲတိုက်၊ထက်အောင်ရှိုင်း၊အောင်တူလင်း၊မေဦး၊မေတိုးခိုင်၊တန်တာလှိုင်း၊ဖြိုးဖြိုးအောင်၊ဒေါက်တာတူရင်းဆိုင်ဝင်း၊မတ်ထက်ဇန်တော်နိုင်၊ဒေါက်တာမြတ်ဝီကြီး၊မေဇွန်ဝင်း၊စီသူဝင်း၊ဒေါ်နန်းမြတ်စောမေဦးမောင်ကျော်ရဲထွန်းနှင်းတွေးယူအောင်မယ်ရီနဲ့အင်ဂျယ်ဒမုန်တို့လည်းအရေးယူခံရတဲ့အထက်မှာပါဝင်ပါတယ်မြန်မာနိုင်ငံမှာဖက်ဒရီတရက်စစ်တပ်အာဏာသိမ်းခဲ့ပြီးရပ်ပိုင်းခွင့်မှာပဲအဆိုတော်တူတူသေုပ်ဆောင်ဒေါင်းအပါဝင်အနုပညာရှင်တချို့ကစီဂျင်ဆုတ်ရှားမှုကိုထောက်ခံဆုတ်ရှားလာကြတာဖြစ်ပါတယ်ဖက်ဒရီလာဆန်းမှာပဲရုပ်ရှင်သေုပ်ဆောင်ပြည်တီဦးနဲ့လူမင်းဒါရိုက်တာကိုပေါ့ဝိုင်းအဆိုတော်အနက်ကအပါဝင်အနုပညာရှင်တချို့ကိုလည်းအမြင့်ဆုံးထောင်လန်2နှစ်အထိကြာခံရနိုင်တဲ့ပုံမှန်905ကကြီးနဲ့ဖန်ဝရန်ထုတ်ခဲ့ပြီးတချို့လည်းအဖမ်းဆီးခံခဲ့ရပါတယ်